မေလ24ရက်နေ့ကလေးကဖန်စီထားတဲ့ Frontier မြန်မာသတင်းဌာနရဲ့အုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ရဲ့လက်ရှိအခြေအနေသူ့ကိုစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့လဲ VOA သတင်းတော်ကိုစီသူကမေးမြန်းခဲ့ပါတယ
် Frontier မဂ္ဂဇင်းမှာလုပ်ခဲ့တဲ့ဒီ American သတင်းတော်ပေါ့နော်ဒီအုပ်ချုပ်မှု Editor Danny Fenster ကိုဖမ်းထားတာကြာပြီဆိုတော့ကျွန်တော်ကလည်းဒီနေ့သတင်းစာရှင်းလင်းပွဲမှာခွင့်ရတော့ကျွန်တော်မေးကြည့်ပါတယ်အဲ့တော့ဘုရားဆောင်မင်းထွန်းကတော့သူဟာကျမကြီးကောင်းမွန်တဲ့အခြေအနေရှိပါကြောင်းနောက်ကာကွယ်ဆေးထိုးဖို့မထိုးဖို့ကတော့ဒီကာကံရှင်ရဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်အဲ့ဒီကိစ္စကိုတော့သူတို့ရှင်းရှင်းလင်းလင်းမသိရသေးဘူးပြီးတော့သူ့ကိုဆွဲတင်ထားတဲ့အမှုတွေအကြောင်းကိုတော့ကျွန်တော်မေးကြည့်တဲ့အခါမှာဘုရားဆောင်မင်းထွန်းကအခုလိုပြောတယ်ခင်ဗျာ
သတင်းတော်များနဲ့ပတ်သက်လို့ကတော့ကျွန်တော်တို့သတင်းတော်များသည်သတင်းတော်အလုပ်ကိုဒါလုတ်တယ်ဆိုရင်သတင်းတော်အလုပ်ကိုဒါလုတ်တယ်တဲ့တော့အလုပ်တိုင်းတာမြတ်မြတ်တတာလုပ်တယ်ဆိုရင်ကျွန်တော်တို့ဖန်ဆီးစစ်ဆေးစရာအကြောင်းမရှိပါဘူးသူ့အနေနဲ့ကတော့တည်င်းတော့လုပ်ငန်းတွေထဲကြော်လွန်ဆောင်ရွက်ခဲ့တဲ့အရာရှိတော့စစ်ဆေးကြတာဖြစ်ပါတယ်ကျမရဲ့အခြေအနေကောင်းမှပါလေကိုဗစ် -19 ဆေးထိုးခြင်းမထိုးခြင်းနဲ့ပတ်သက်လို့ကတော့အကျဉ်းတော်မှာရှိနေတဲ့အကျဉ်းသားများအချုပ်သားများအားလုံးကိုကိုဗစ် -19 ဆေးထိုးနိုင်ပေးတဲ့ရှိပါတယ်ထိုးခြင်းမထိုးခြင်းသည်သူ့ဆန္ဒသာဖြစ်ပါတယ်
လက်ရှိကသူ့ကိုဘာမှုနဲ့ဆွဲထားတယ်လို့ရောတိတိကျကျဖြေသွားတာရှိပါလား
အဲကျွန်တော်ကရှင်းရှင်းလင်းလင်းအမှုကြောင့်ရှင်းရှင်းလင်းလင်းများသိရမလားလို့ကျွန်တော်ထပ်မေးတဲ့အခါမှာတော့သူကဒါကသတင်းတောက်ပေါင်ကိုကြော်ပြီးတော့ကျူးလွန်ထားတယ်ဆိုတော့တည်ကြတယ်သို့တော့သူတို့စစ်ဆေးမင်းများနေတဲ့ဒီဇဲဖြစ်တဲ့အတွက်အမှုကိုဆွဲတင်တယ်ဆိုတော့တည်ကြနေတယ်ဒါပေမဲ့အမှုအသေးစိတ်ကိုတော့သူကနောက်မှပဲပြောပါမယ်ဆိုပြီးတော့ကျွန်တော်ကိုအဲတိတိကျကျရှင်းရှင်းလင်းလင်းပြီးမသွားဘူးခင်ဗျာ
ဒီနေ့နေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ပြည်ဝေးသတင်းတော်ကိုစီသူပြောသွားတာဖြစ်ပါတယ်